မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကဒီကချင်ပြည်နယ်အတွင်းမှာတွားရောက်လိလာတွေ့ရှိချက်တွေနဲ့ပတ်သက်လို့ဩဂတ်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတော့အကြံပြုချက်တချို့လည်းထည့်သွင်းပြောပြထားပါတယ်။ဒါပေမဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကတော့ဒီအဖွဲ့ဟာဒီအစိုးရကခန့်ထားတဲ့အဖွဲ့ဖြစ်တဲ့အတွက်အဖြစ်မှန်တွေကိုတမာတမတ်ကြကြထုတ်ဖော်ပြောဆိုခြင်းမရှိဘူးလို့ထောက်ပြဝေဖန်လိုက်ပါတယ်။အပြည့်စုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကအတွင်းရေးမှူးဦးစစ်မြိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်2ဦးဇူလိုင်လ23ရက်ကနေ28ရက်နေ့အထိကချင်ပြည်နယ်မြကြီးနားမြို့နယ်ဝိုင်းမော်မြို့တို့မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့ဩဂုတ်လ14ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါသူတို့အနေနဲ့အဲ့ဒီမှာရှိတဲ့ဒုက္ခသည်တွေရဲ့စာဝန်တွေအခြေအနေတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆိုင်တဲ့တိုင်ကြားချက်တွေကိုကာယကံရှင်တွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့ကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်က VOA ကိုပြောပြပါတယ်သူအနေနဲ့အစိုးရဘက်ကရော KIA ဘက်ကပါနှစ်ဖက်စလုံးကလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတာကိုစုံစမ်းတွေ့ရှိခဲ့တယ်လို့ပြောပါတယ
်။ကျွန်တော်ပြောချင်တာကတော့ဒီလက်နက်ကင်ပဋိပက္ခဖြစ်တဲ့နေရာတွေဟာကမ္ဘာရဲ့မြေတိနိုင်ငံမြေတိနေရာမှာမဆိုလက်နက်ကင်ပဋိပက္ခဖြစ်တဲ့နေရာတွေမှာကတော့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိတယ်လို့ကျွန်တော်တို့ရဲ့လေ့လာမှုကသိရပါတယ်။ထို့နည်းတူပဲဒီကချင်ပြည်နယ်အတွင်းဖြစ်တဲ့ဒီလက်နက်ကင်ပဋိပက္ခမှာလည်းပဲကြေးရလူတို့ပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတာကျွန်တော်တို့ဒီတစ်ခါတက်တည်စစ်စစ်ထွက်ဆိုကြရဟိုသိရပါဒါနှစ်ဖက်လုံးပါပဲဟိုအတင်းအဓမ္မခေါ်ဆောင်ခြင်းပေါ်တာခေါ်ခြင်းနောက်အနိုင်ကျင့်ခြင်းမြင်မှန်နှိမ့်ဆက်ခြင်းဆိုတဲ့ဒီလိုအချက်လက်တွေကိုကျွန်တော်တို့တွေ့ရှိခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့ဒီမှာဖော်ပြပြီးတော့ဟိုပန်ကြားခြင်းဖြစ်ပါတယ
်ဒါပေမဲ့ကော်မရှင်ရဲ့ဒီထုတ်ပြန်ချက်ဟာများသောအားဖြင့်အဖြစ်မှန်နေနဲ့ကွာဟနေပြီးအကြံပြုချက်တင်ပြချက်တွေကလည်းအစိုးရဘက်ကလိုက်ပြောပေးသလိုဖြစ်နေတယ်လို့ KIO ကချင်လူမျိုးရေးအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဥလာနန်ကထောက်ပြပြောဆိုပါတယ်
။ဒါတော့ဒီတာမဒနေပြီးတော့ဖွဲ့စည်းထားတဲ့ကော်မရှင်အဖွဲ့ဆိုတော့သူကတော့ဒီအစိုးရချက်ပဲသူပြောမယ်ကိစ္စပါ။ဟိုကြားနေပြီးတော့ natural အနေနဲ့သူပြောဖို့ကတော့မမြင်ဘူးလေ။ဒါတော့သူအဲ့မှာပြောထားတဲ့ထုတ်ပြန်ချက်မှာလည်းကြည့်တဲ့အခါမှာဒီအစိုးရဘက်ကလှုပ်ဆောင်မှုတွေအားလုံးကအကောင်းအနေနဲ့ပဲသူပြောပြထားတာတွေ့ရတယ်။ဒုက္ခတဲ့စခန်းတွေကနေဖန်းစီခါတဲ့လူပုဂ္ဂိုလ်တွေလည်းရှိတယ်။နောက်ပြီးတော့ရွာတွေကနေပြီးတော့အိမ်ထဲမှာလာပြီးတော့ဆွဲသွားတဲ့ဖမ်းသွားတဲ့လူတွေလည်းရှိတယ်။သူတို့ကိုဖမ်းသွားတဲ့အခါမှာလည်းသူဥပဒေရလုပ်ပါတယ်ဆိုတဲ့အနေနဲ့သူကလက်ခံတဲ့သဘောတွေ့ရတယ်။တကယ်ပဲဟို24နာရီကျော်ပြီးတော့ဖမ်းစီထားခွင့်ရှိတယ်မရှိဘူးဆိုတဲ့ကိစ္စမျိုးတော့မပေါ်မဖော်ပြခဲ့နဲ့ဒီမတင်ကာတဲ့ပုဂ္ဂိုလ်တယောက်ကိုတလကျော်ကျော်နလကျော်ကျော်ဖမ်းစီနေဆက်တာမျိုးလောက်တာတွေကဖော်ပြထားတာမျိုးမတွေ့ရဘူးလောက်တဲ့လုံကနေအားလုံးကသူ့ရဲ့ကီစေးဥပဒေနဲ့လောက်တဲ့ကိစ္စဖြစ်တဲ့အကြောင်းမျိုးလက်ခံတယ်ဆိုတဲ့အနေနဲ့ဟိုဖော်ပြထားတာအတွေ့ရတယ
်ဒီလိုဝေဖန်ပြောဆိုမှုတွေဟာတယောက်နဲ့တယောက်အယူဆခြင်းခံယူချက်ချင်းမတူတဲ့အတွက်အခုလိုပြောတာမျိုးဖြစ်မယ်လို့ဦးစိမြန်ကတော့ပြောပါတယ
်မဟုတ်အဲ့ဒါကတော့လေဟိုသူတို့ခံစားတတ်တာချင်းနဲ့ဆိုင်မလိမ့်မယ်တချို့ကလည်းခပ်ပြင်းပြင်းရှားရှားလေးကိုခံစားရမှဂရင်းတွေတာရှိပါတယ်တချို့ကလည်းပြောပြောပြောင်းပြောင်းငင်းငင်းတာတာမျိုးကိုခံစားရတာမျိုးကိုဟိုနှစ်သက်တာမျိုးလည်းရှိပါတယ်အဲ့တော့ဟိုကျွန်တော်တို့ဒီရခိုင်သွားတဲ့ခရီးစဉ်မှာဟိုအခုတော့ကျွန်တော်တို့နှစ်ဖက်လုံးကိုပဲမျှပြောပါတယ်မျှပြောပါတယ်ဆိုတာတကယ်လည်းပြောစရာအကြောင်းနေချင်းလို့ကျွန်တော်တို့ပြောပါတယ်ဒါပေမဲ့လို့ဘာတွေဖြစ်တယ်ဆိုတာကတော့ဖော်ပြဖို့မသင့်ဘူးဒီလိုဆိုပါတော့နှစ်ဖက်ဘာတွေဖြစ်ခဲ့လဲဆိုတာဖော်ပြလိုက်မယ်ဆိုလို့ရှိရင်နှစ်ဖက်ကိုတွေးထိုးသလိုဖြစ်ပြီးတော့ပြည်သူလူထုရဲ့စိုးရိမ်မှုကိုပို့ပြီးတော့ကျွန်တော်တို့ကကြီးထွားစေမယ်လို့ယုံကြည်ပါတယ်ဒါကြောင့်ကျွန်တော်တို့ပြောတဲ့တဲ့လောက်ပဲပြောပြီးတော့နှစ်ဖက်ကိုချပြီးတော့ဒီမျှပြောပြီးတော့ကျွန်တော်တို့တိုက်တွန်းတဲ့သဘောပဲအဲတင်ပြခြင်းဖြစ်ပါတယ်ဗျာ
သူတို့အနေနဲ့လုံခြုံရေးအရာစိတ်ချရမှုမရှိတဲ့နေကြာဒေတာတွေကိုတော့မတွားနိုင်ခဲ့ဘူးဆိုတဲ့အချက်ကိုတော့ဦးစစ်မြိုင်ကဝန်ခံပြောဆိုပါတယ
်ကျွန်တော်တို့ကတွားတော့လေဟိုနေမြေကလုံခြုံရေးအရာကန့်သတ်ချက်တရားရှိပါတယ်ရှိတော့ဟိုကျွန်တော်တို့တွားနိုင်တာကမြေကြီးနာဝိုင်းမော်ဗမော်ပဲဖြစ်ပါတယ်ဆိုတော့ဟိုလုံခြုံရေးရှိတဲ့မြို့တွေပဲကျွန်တော်တို့ကတွားလို့ရတယ်ဟိုနေဆက်မှာရှိတဲ့စခန်းတွေကတော့ကျွန်တော်တို့ကသွားဖို့လာဖို့ဘယ်လိုမှဟိုအခြေအနေမပေးပါဘူးလုံခြုံရေးရလမ်းကြောင်းလဲဝေးတယ်အခုရိတ်ခါမလောက်ဘူးဆိုတာကျွန်တော်သိထားတာတော့အဲ့နေဆက်တစ်လျှောက်မှာရှိတဲ့စခန်းတွေပေါ့လေတောင်းလျှောက်ရေးစခန်းတွေလို့ကျွန်တော်တို့ကသိရပါတယ
်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အတွင်းရေးမှူးဦးစင်မြန်ပြောပြခဲ့တာပါကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်နေရစွန့်ခွာထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာခိုလုံနေကြသူတွေနေရပြန်နိုင်ရေးသူတို့ဘဝရေရှည်ရက်တည်ရေးနဲ့အထူးသဖြင့်တော့ကလေးငယ်တွေကျောင်းပညာဆက်မသိနိုင်တဲ့ကိစ္စတွေနဲ့ပတ်သက်လို့အခုဆိုနစ်နဲ့ချီကြလာနေပြီဖြစ်တဲ့အတွက်ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်ဒီတော့တွင်တရုတ်နိုင်ငံထဲကိုရောက်ရှိနေကြတဲ့ကချင်ဒုက္ခသည်တွေကိုမြန်မာနိုင်ငံထဲကိုပြန်နိုင်အောင်စီစဉ်ဖို့တရုတ်အစိုးရကကချင်လူမျိုးရေးအဖွဲ့ကိုတိုက်တွန်းနေတာကြောင့် KNO ကရွှေ့ပြောင်းပေးဖို့စတင်ပြင်ဆင်နေပေမဲ့ဒုက္ခသည်တွေကတော့ပြောင်းရွှေ့လိုကြတဲ့ဆန္ဒမရှိဘဲဖြစ်နေတာပါ။မြန်မာအစိုးရနဲ့ KNO အကြားငြိမ်းချမ်းရေးဆွေးနွေးမှုတွေဆက်လက်ပြုလုပ်နိုင်ဖို့ဇူလိုင်လ18ရက်နေ့မှာ KNA ဘက်ကစာရေးအကြောင်းကြားထားပေမဲ့အခုထိတော့အစိုးရဘက်ကအကြောင်းပြန်ကြားတာမရှိသေးတဲ့အပြင်တိုက်ပွဲတွေလည်းနေ့စဉ်လိုလိုဆက်လက်ဖြစ်ပွားနေတယ်လို့ဦးလာနန်ကပြောပါတယ်ခင်ဗျာ။